တောင်တရုတ်ပင်လယ်ရင်းကကျွန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်ဘက်ကလှုပ်ရှားဆောင်ရွက်မှုတွေကိုအမေရိကန်ကပြစ်တင်ဝေဖန်လိုက်တဲ့အပေါ်တရုတ်ဘက်ကတခါပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့စင်ကာပူနိုင်ငံမှာကျင်းပနေတဲ့ထိပ်သီးလုံခြုံရေးဆွေးနွေးပွဲအတွင်းတရုတ်ရေရက်ဗိုလ်ချုပ်ကြီးဆန်ဂျန်ဂေါကပင်လယ်ထဲကကျွန်းတွေကိုမြေဖို့ချက်ထွင်နေတာဟာကျိုးကျောင်းစီလျော်ပြီးတရားဝင်နေ။နောက်ဒီလုပ်ငန်းတွေဟာနိုင်ငံတကာကိုအကျိုးပြုဖို့ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်။တရုတ်ပြည်သူ့လူမျိုးရေးတပ်မတော်ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်လည်းဖြစ်တဲ့ရေရက်ဗိုလ်ချုပ်ကြီးဂျန်ဂေါကဒီတောင်တရုတ်ပင်လယ်ပြင်ကကျွန်းတွေပိုက်ဆိုင်မှုနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကပြောကြားထားတာတွေကိုဘာမှအပြောင်းလဲလို့မှမဟုတ်ဘူးဆိုပြီးတော့လည်းအခိုင်အမာပြောဆိုပါရတယ်။ဒါအပြင်ဒီပြဿနာကိုဖြေရှင်းရမှာလဲတွဲဆုံဆွေးနွေးပြီးငြိမ်းချမ်းတဲ့ရလဒ်ထွက်လာဖို့လှုံ့ဆော်သွားမှာဖြစ်တယ်လို့ပြောပါရတယ်။ရေရက်ဗိုလ်ချုပ်ကြီးကတရုတ်နိုင်ငံရဲ့လုပ်ရဲ့အပေါ်တန်တရားရှိနေတဲ့စစ်ဖက်အရာရှိတွေတန်တမန်တွေပညာရှင်တွေသတင်းတောက်တွေရဲ့ဒရက်ဇက်မေးမြန်းတာတွေကိုကြုံရပေမဲ့ဘာကောမှတိတိကျကျဖြေကြားသွားတာမျိုးမရှိပါဘူး။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကဒီကျွန်းနေပန်ဆိုင်မှုနဲ့ပတ်သက်လို့သူပိုင်ကိုပိုင်အငင်းပွားမှုတွေရှိနေတဲ့ကြားမှာပဲနိုင်ငံတကာစံသတ်မှတ်မှုတွေကိုကျော်လွန်ပြီးဆောင်ရွက်လာတဲ့ဒီတရုတ်နိုင်ငံရဲ့လုပ်ရက်ကိုဒေဒိုးဝယ်ဝံပြီးတဲ့နောက်တစ်ရက်မှာတရုတ်ရည်ရက်ပူဇော်ကြီးကသူ့နိုင်ငံရည်တည်ချက်နဲ့ပတ်သက်လို့အခုလိုပြောဆိုခဲ့တာပါတရုတ်နိုင်ငံအနေနဲ့ရှေ့ဆက်ပြီးဘာတွေလုပ်သွားမလဲဆိုတာကလည်းမသိကြသေးကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါရခင်ဗျာ